ထိုင်းနိုင်ငံစမုတ်ပရဂန်နဲ့စမုတ်ဆုခံပြည်နယ်တွေမှာတရားမဝင်နိုင်ငံသားတွေကိုထိုင်းတာဝန်ရှိသူတွေကအောက်တိုဘာလ16ရက်နေ့မှာပိုက်စိတ်တိုက်ဖမ်းဆီးတာမှာမြန်မာနိုင်ငံသား6ဦးကျော်လည်းဖမ်းဆီးခံရပါတယ်။ထိုင်းနိုင်ငံပြည်နယ်နှစ်ခုအတွင်းနေရာ55နေရာနဲ့လူမျိုးတိုက်ခန်းတွေမှာအခုလိုရှာဖွေပြီးတော့ဖမ်းဆီးတာပါ။ဒါနဲ့ပတ်သက်ပြီး VOA ထိုင်းခြေဆိုင်သတင်းတော့မရေးမှာကသတင်းပေးပို့ထားပါတယ
်။ထိုင်းနိုင်ငံစမုတ်ဆုခုံးမြို့နယ်အတွင်းမှာတော့ရဲတုံစုရချင်းဟပ်ခံကိုယ်တိုင်လာရောက်စစ်ဆေးခဲ့ပါတယ်။သမုတ်သခုံးမြို့နယ်အတွင်းကအခန်း60ရှိတဲ့တိုက်ခန်းကိုရဲတပ်ဖွဲ့ကဝင်ရောက်စစ်ဆေးခဲ့ရမှာမြန်မာနိုင်ငံသားတွေဟာထွက်ပြေးခဲ့ကြပါတယ်။သမုတ်ပရဂန်ပြည်နယ်ဖပ်ပဒံခရိုင်အတွင်းကတရားမဝင်နေထိုင်နေကြတဲ့နိုင်ငံသားတွေကိုအော်တိုဘားလောက်16ရက်နေ့ကရဲနဲ့လာဝကအင်အား180ကျော်သုံးပြီးဖမ်းဆီးလိုက်တဲ့ထဲမှာနိုင်ငံသားအလုပ်သမား180ကျော်ဖမ်းဆီးခဲ့တယ်လို့အဲ့ဒီထဲမှာမြန်မာနိုင်ငံသားတွေလည်းဖမ်းဆီးခံရပါတယ်။သမုတ်ပရာကန်ထဲမှာတော့နေရာပေါင်း55နေရာကိုဝင်ရောက်ဖမ်းဆီးစစ်ဆေးတဲ့အခါမှာနိုင်ငံသား333ဦးနဲ့မြန်မာနိုင်ငံသား959ဦး၊လောက်အောင်နိုင်ငံသား42ဦးကိုဖမ်းဆီးခဲ့တာပါ။မြန်မာရွှေပြောင်းလုံသမားအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကတော့မြန်မာရွှေပြောင်းလုံသမား600ကျော်ဖမ်းဆီးခံရတယ်ဆိုပြီးပြောပြပါတယ်
။600ကျော်လောက်ပါမယ်။ဟုတ်ကဲ့။တချို့ကျတော့ဒီလိုခင်ဗျဟိုတချို့လုံသမားတွေလည်းဒီဆိုင်းအစိုးရရဲ့နောက်ဆုံးဥပဒေကိုသိပြီလားဆိုတော့သိနေပြီ။သို့တော်ညာလည်းသူတို့ထင်တာဟိုနေချင်းညာကျုံဝန်းနဲ့လိုက်မှဖမ်းတဲ့အခါကျတော့ညီလို့ရသေးတယ်ဆိုပြီးနေနေတာလည်းကျွန်တော်တွေ့နေရတယ်။အဲသူတို့ထင်တာကဆိုင်းအစိုးရကဟိုအရင်တုန်းကဒီရှုပ်ကြောင်းလုပ်မှနဲ့ပတ်တိုင်မှဒီဆိုင်အစိုးရကချုပ်လုပ်ပေးတဲ့ပန်းအောင်ကတ်လိုဟာမျိုးတွေကျန်တဲ့ဖွင့်ပေးမယ်လို့မျိုးလင်းချက်တွေနဲ့နေနေတဲ့လူတွေရှိနေကြတယ်။အဲ့တော့အဲ့ဒါတွေကိုတချို့ကတော့အခုဟိုနေသူနေဖျားလေးတွေမှနေနေကြတော့အခုပတ်ချက်တက်လဲဖြစ်တဲ့ခါကျတော့တွေ့ကုန်တာပေါ့
။ဖမ်းဆီးခံရတဲ့သူတွေထံကနေမူရစ်သေးဝါအဖြစ်သုံးဆွဲနေတဲ့ဆေးရွက်တွေနဲ့မူရစ်ထုံထိုင်းတက်တဲ့ချောင်းဆိုးပျောက်စီ486ပလင်းကိုပါဖမ်းမိခဲ့ရဆိုပြီးထိုင်းရဲတပ်ဖွဲ့ကဆိုပါတယ်။အခုရပိုင်းအတွင်းမှာထိုင်းအစိုးရကအဖမ်းဆီးတွေခက်ခဲခဲလှုပ်လာပြီးတရားမဝင်နေထိုင်နေတဲ့နိုင်ငံသားတွေကိုလည်းဖမ်းဆီးရေးယူနေတာပါ။ထိုင်းနိုင်ငံမှာမြန်မာရှေ့ပြောင်းလုံသမား3တန်းထက်မနည်းအလုပ်လုပ်ကနေကြတာဖြစ်ပြီးအထောက်ထားလုပ်ထားတဲ့မြန်မာလုံသမားတွေကတော့သတန်းသတိန်းကျော်ပဲရှိပါရဲ့ရှင်။